COVID-19 ကပ္ပကပ်ဘေးရောဂါကာကွယ်တိုက်ဖျက်ရေးလူထုကျန်းမာရေးအရေးပေါ်စီမံချက်တွေပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်နဲ့အာဆီယံအစစ်မြင့်အရာရှိတွေရဲ့အစည်းအဝေးကိုဧပြီလ10ရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကလည်းအရေးပေါ်ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ18တန်းကျော်ထောက်ပံ့ခဲ့တာပါ။ကမ္ဘာလုံးကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအပါအဝင်ကပ်ဘေးဒုက္ခတွေကိုရင်ဆိုင်ကာကွယ်ရမှာအာဆီယံနဲ့အမေရိကန်ကြားခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ April 6ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ကပ်ဘေးရောဂါရင်ဆိုင်နေရတဲ့ကာလမှာအာဆီယံနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲတွေ၊ကျန်းမာရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲတွေအပါအဝင်ဂန္ဓာအလိုက်ဗီဒီယိုကွန်ဖရင့်နဲ့ကြဲကြဲပြန့်ပြန့်ပြုလုပ်မဲ့ဆွေးနွေးပွဲအစီအစဉ်တွေကိုအမေရိကန်ဘက်ကအဆိုပြုခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီအတောအတွင်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးကိုတနင်္လာနေ့ကထပ်မံအတည်ပြုလိုက်တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း22ဦးအထိရှိသွားပါပြီ။တဦးကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသေဆုံးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လာမယ့်တကြံကာလအတွင်းရေပတ်တာလူစုလူဝေးလောက်တာနဲ့ခီးသွားလာတာတွေမလုပ်ဖို့မြန်မာအစိုးရကတားမြစ်ထားပါတယ်ရှင်။